ပေါ်ရှိမှာကနော်မြန်မာနိုင်ငံကနေရခိုင်ပြည်နယ်မှာအကြမ်းဖက်တက်ခတ်မှုတွေဖြစ်ပြီးတော့ထွက်ပြေးလာနိုင်တဲ့ရိုဟင်ညာတွေဝင်ရောက်လာနိုင်တယ်ဆိုပြီးတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်ဘက်မှာထိုင်းစစ်တပ်နဲ့ရဲအပါအဝင်လူမှုကြီးကြပ်ရေးကတာဝန်ရှိသူတွေပူးပေါင်းပြီးတော့နယ်စပ်ဒေသကနေစောင့်ကြည့်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ဩဂုတ်လ28ရက်နေ့ည10:00နာရီကစတင်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေထွက်ပြေးလာနိုင်တဲ့ဆိုပြီးဩဂုတ်လ28ရက်နေ့မနေ့စနေကနေစတင်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုဝင်တဲ့နေသားဂိတ်တွေမှာလူဝင်မှုကြီးကြပ်ရေးဌာနစစ်ဆေးရေးရာရှိဘုံမူကြီးမန်ရပ်ပထနာဦးဆောင်ပြီးစစ်ဆေးနေကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါ။ထိုင်းမြန်မာနယ်စပ်မှာလက်ရှိစစ်ဆေးမှုတွေရှိနေတဲ့အကြောင်းနဲ့အရင်တုန်းကလည်းဒီလိုမျိုးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းဒီသံမျိုးကအစ္စလမ်ဘာသာရေးခေါင်းဆောင်တဦးကပြောပြပါတယ်
။ဒါပေမဲ့ဒီ3လရဲ့အပြင်မှာမဟုတ်ပါလားတအားရှင်နေသိုးနေတယ်။ငွေတွေကလည်းရင်းရအောင်လက်ရှိလာဆိုတော့တို့အမြဲတမ်းကျွန်တော်တို့လည်းမင်းညာနဲ့ပါလိမ့်ရှိတယ်လေ။ရှိစစ်မှာပါရှိစစ်မှာပါတရားတွေဝင်တဲ့ဆက်ခန်းတွေဝင်ထွက်တွေရှိစစ်မှာပါ။တို့လည်းဘယ်လိုမှအရှုံးမခံဘူးလေအဲ့လိုဆို။ဒီ3လရဲ့အရင်လုံးကလေးရှိလာတာကြာပြီ။ရင်းကြပရမတ်တစ်ခေါက်ဆိုင်းမှာပြဿနာရှိတယ်ဟိုကသူကအရင်စီစစ်စစ်နဲ့ကြီးကြပ်ပြီးတော့ဆိုင်းကအရန်ကိုပြောကြမယ်။ဟိုပိုက်ဆက်ကြပြီးတော့ပါတို့လည်းရတယ်လို့ရှိရင်ဝင်စစ်သေးတာတော့ပါလောက်တဲ့အတိုင်းသားကြီးရှိတယ်လေ။
လုံခဲ့တဲ့ဆယ်နှစ်ခန့်ကလည်းရာကနန်းလောက်ရှိတဲ့ရိုဟင်ဂျာတွေဝင်ရောက်လာတာရှိတုန်းကလည်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ
။ဆိုရမှာဆယ်နှစ်ပြည်မှာပရမအဲ့ကျောင်းတော့ရှိတယ်တဲ့အဲ့တော့ညာနဲ့ရှိတယ်လို့မှာတော့ဘာလားပလီအောင်မှာပဲခါတယ်အဲ့တော့ကာဝေးဦးချုပ်ကာဝေးဦးချုပ်ကိုလည်းလာပြီးတော့ဒီလူတွေကိုလာစစ်ဆေးတယ်လာကြည့်ရမှာပေါ့လေလာတော့ပေါ့လေလာပြီးတော့ကြည့်တော့သူတို့ဒီကနေပြီးတော့အစ်ကိုခရိုင်တာလိုင်းဦးရီကနာအော်ခရာနဲ့သူတို့ရှိဝေးမှာညာလုပ်ပြီးတော့ဒီလူတွေကိုခေါ်သွားလိုက်တယ်လေ
။
အဲ့လိုမျိုးကနောက်ပိုင်းမှာတော့လုံးရင်းနဲ့ဝင်လာတာတခါမှမရှိသေးဘူး
။ထိုင်းမြန်မာနယ်စပ်မဲဆောက်မြဝေချစ်ကြည်တကားကလည်းမြန်မာနိုင်ငံဘက်ကချမ်းကနေလာတဲ့နိုင်ငံသားတွေကိုလည်းတေးချစီစစ်နေပြီးတရားမဝင်ခလီလန်းတွေကလည်းခိုးဝင်လာနိုင်တဲ့နေဆက်ကိတ်ပေါက်လေးတွေဘက်မှလည်းထိုင်းဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်။ဒါဟာဒီရက်ပိုင်းတွင်မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြစ်ခတ်မှုတွေကြောင့်ဖက်ပြေးလာနိုင်တဲ့ဆိုတဲ့သတင်းတွေရရှိခဲ့ပြီးအခုလိုမျိုးစီစစ်မှုတွေတင်းတင်းကြပ်ကြပ်လုပ်လာတယ်လို့လည်းထိုင်းအနာဘိုင်တွေကပြောဆိုခဲ့ပါတယ်ရှင်။